မြန်မာနိုင်ငံဟာဓာတုလက်နက်ပိတ်ပင်တားဆီးထားတဲ့စာချုပ်ကိုချိုးဖောက်ပြီး1980ပြည့်နှစ်ကအကျဉ်းကျန်ဓာတုလက်နက်တွေတိုးလောင်းထားနိုင်ခြေရှိတယ်လို့အမေရိကန်နိုင်ငံကတင်လာနေကပြောကြောင်းနိုဘယ်လ25နှစ်ရက်စွဲနဲ့ AFP သတင်းတရမှာပါရှိခဲ့ပါတယ်မြန်မာနိုင်ငံရဲ့တမိုင်းအရာရှိခဲ့တဲ့စက်ရုံတစ်ခုမှာ Master အစိတ်တန်းငွေဒန်းငွေလက်နက်ဓာတုလက်နက်တွေတိုးလောင်းထားရှိနိုင်တဲ့ကိစ္စပေါ်အမေရိကန်နိုင်ငံအနေနဲ့အတော်လေးစိုးရိမ်ပူပန်မိကြောင်းအမေရိကန်ဒုတိယလက်ထောက်နိုင်ငံကြီးဝန်ကြီး Thomas D. Nano ကပိတ်ပင်ထားတဲ့ဓာတုလက်နက်များဆိုင်ရာအဖွဲ့အစည်း Organization for Prohibition of Chemical Weapons OPWC နဲ့ပတ်သက်အစည်းအဝေးမှာအခုလို့ပြောလိုက်တာပါ Washington အနေနဲ့မြန်မာနိုင်ငံမှာဓာတုလက်နက်ထုတ်သုတ်ရေးအစီအစဉ်ဟာ1980ပြည့်နှစ်တွေမှာရှိခဲ့တယ်ဆိုတဲ့အချက်အလက်တွေရရှိထားကြောင်း The Hague မှာလုပ်ခဲ့တဲ့အဲ့ဒီအစည်းအဝေးမှာသူကဆက်လက်ပြောကြားခဲ့ပါတယ်မြန်မာနိုင်ငံဟာဓာတုလက်နက်ထုတ်လုပ်တိုးလောင်းအသုံးပြုမှုကိုပိတ်ပင်ထားစီထားတဲ့ဓာတုလက်နက်ဆိုင်ရာစာချုပ် CWC ကို2015ခုနှစ်မှာတရားဝင်လက်မှတ်ရေးထိုးခဲ့ပါတယ်အဲ့ဒီလက်နဲ့အသုံးပြုတဲ့ဆိုပြီးတော့လည်းအရင်ကမြန်မာနိုင်ငံဆက်ဆွဲခံထားခဲ့ရပူပါတယ်ခင်ဗျာ